မြန်မာနိုင်ငံကနေထိုင်းနိုင်ငံထဲကိုတရားမဝင်အလုပ်သမား42ဦးမကကိုတဲဆောင်လာတဲ့ထရက်ကားတစ်စီးဖမ်းဆီးမိရဲ့လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တက်ခရိုင်မဲဆောင်မြို့နယ်မှာထရက်ကားတစ်စီးကိုတားဆီးပြီးတော့ထရက်ကားရဲ့ကုန်တစ်တာထဲမှာအလုပ်သမားတွေထည့်ထားတာတွေ့ခဲ့ရတယ်လို့အရာရှိတွေကပြောပါတယ်။ဒီအလုပ်သမားတွေကိုထိုင်းနိုင်ငံကဒေသအနှံ့ပြားကိုပို့ပေးရမယ်လို့ကားဒရိုင်ဘာကဝန်ခံခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံနယ်စပ်တစ်လျှောက်မှာလူကုန်ကူးမှုတိုက်ဖျက်ရေးအရှိန်မြင့်ဆောင်ရွက်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနေ့တနေ့ကိုအရေးအတွက်ထောင်တောင်းချီတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာအလုပ်လုပ်ဖို့နဲ့မြန်မာစစ်အစိုးရကိုတင်ဆောင်ဖို့နေဆက်ဖြတ်ပြီးတော့ထိုင်းနိုင်ငံနဲ့ဝင်လာနေကြပြီးမကြာခဏဆိုသလိုပဲလူကုန်ကူးသူတွေရဲ့အမျက်ထောက်တာခံနေရတယ်လို့လူ့အခွင့်အရေးလှုံ့ဆော်မှုအဖွဲ့တွေကပြောပါရရှင်။